ဒီလိုပါခင်ဗျာ။ဒီနေ့ညပိုင်းတည်းဒီလိုက်စီစဉ်ကနေပြီးတော့ကျေးဇူးပါတယ်။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာအင်ဒီဂျင်တရုတ်နိုင်ငံရဲ့လက်ရှိမြန်မာနိုင်ငံရဲ့ညီညာရေးလုပ်ငန်းစဉ်ကိစ္စဖြစ်ပါတယ်။တရုတ်နယ်စပ်မှာခြေစိုက်ကြတဲ့ဒီ KIO ကချင်းလူလတ်ရေးဖွဲ့ UWSC ဝါပီသူစီညီညီရေးအစရှိတဲ့ဒီလက်ရှိမှာစီရေးအားကောင်းတဲ့အဖွဲ့တွေပါတဲ့ဒီမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုဖွဲ့ရဆိုရှင်အခုဒီပြီးသွားခဲ့တဲ့မကြာခင်ကပဲပြီးသွားခဲ့တဲ့27ရာစုပင်လုံညီငယ်ညီလာခံကာလမှာဒီမြမထိပ်သီးခေါင်းဆောင်တွေနဲ့တရားစီတွေ့ဆုံနိုင်ခဲ့ပါတယ်။မြောက်ပိုင်းဖွဲ့အခုလိုမျိုးနေပြီးတော့ထိရောက်လာအောင်လို့ညှိနှိုင်းဆောင်ရွက်ရမှာအင်ဒီဂျင်တရုတ်နိုင်ငံဟာတော်လီအခမ်းကဏ္ဍတည်အနေနဲ့ပါဝင်လာတာသိရပါတယ်။ဒါကြောင့်မြမညီငယ်ကြီးအတွက်တရုတ်နိုင်ငံဟာဘလောက်ထိဩဇာတက်ရောက်လာသလဲ။နောက်ညီငယ်ကြီးမှာပါဝင်နေကြတဲ့အဖွဲ့ကြီးတွေကရောတရုတ်နိုင်ငံရဲ့ဩဇာတရုတ်နိုင်ငံရဲ့တည်ကျောက်ပါဝင်မှုကိုဘလောက်ထိလိုလားလဲဆိုတာကိုကျွန်တော်အခု daily life စီစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။ဒီကပေါဝင်ဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။သူကတော့ဥပမာဆိုပါသူကတော့ဒီလက်ရှိမြန်မာနိုင်ငံရေးလေးတာသူတူဖြစ်ပါတယ်။စာရေးဆရာတူလည်းဖြစ်ပါတယ်။အဲနောက်သူကတော့ကုနေထွန်းနိုင်မှာကုနေထွန်းနိုင်ကတော့ ISP ဒီမဟာပြောနဲ့မူဝါဒကြီးရလေးတာရေးဖွဲ့ကြီးရဲ့အဲဒုတိယညွှန်ကြားမှုလည်းဖြစ်လို့ပဲလက်ရှိမြန်မာ Quarterly Magazine ရဲ့အေဒါတူလည်းဖြစ်ပါတယ်ခင်ဗျာ။အဲတော့နှစ်ဦးလုံးဟာလည်းပြီးခဲ့တဲ့27ရာစုပင်လုံးညီနိုင်ကြီးလာကောင်ကိုတယောက်လေးလာခဲ့ကြတဲ့သူလည်းဖြစ်ပါတယ်ခင်ဗျာ။ကျွန်တော်အရင်ဆုံးဥမ္မောင်ဆူဖိတ်ခေါ်ချင်ပါတယ်ခင်ဗျာဥမ္မောင်ဆူကြားပါလားခင်ဗျာ
ကြားပါတယ
်ဟုတ်ကဲ့ဥမ္မောင်ဆူကြီးကျွန်တော်ခုနကပြောသွားသလိုပါပဲတရုတ်နိုင်ငံကလက်ရှိအထူးဖြစ်ပေါ်လွန်ဒီမြောက်ပိုင်းဖွဲ့နေပြီးတော့ရောက်လာအောင်လို့ဒီမြန်မာခေါင်းဆောင်တွေနဲ့တွေ့ဆုံနေအောင်လို့တော်လေးတွေ့ကြကြဆောင်ရလာတွေ့ရတယ်ခင်ဗျာအဲ့တော့လက်ရှိမြန်မာညီညာရေးလုပ်ငန်းစဉ်ထဲမှာတရုတ်နိုင်ငံရဲ့အခုလိုဝင်ရောက်ပါလာမှုဟာအကောင်းဆုံးကိုသွားနိုင်လားဆိုးဘက်ကိုသွားနိုင်လားအရင်ဆုံးလေးသုံးသပ်ပြီးပါဦး
ကျွန်တော်ကတော့အပေါင်းအကိုတွားနိုင်တယ်လို့ထင်ပါတယ်။ကျွန်တော်တို့တရုတ်ကဒီ2012ခုနှစ်မှာညီငယ်လုပ်ငန်းစဉ်စတဲ့အနေနဲ့တရုတ်ကိုယ်စားတက်ကိုဒေသသူဖြစ်စေလုပ်ခဲ့တာပါ။တကယ်တော့2015ခုနှစ်အောက်တိုဘာမှာအန်စီညီငယ်တမအရှိတ်ဖွဲ့ထိုးတဲ့အချိန်မှာနောက်ပိုင်းအဖွဲ့တစ်ဖွဲ့မှမပါမလာပါဘူး။အဲဒီနောက်ပိုင်း2016ခုနှစ်မြို့ပိုင်းမှာတရုတ်နယ်စပ်ချောင်းမှာတိုက်ပွဲတွေပြင်းပြန်ဖြစ်လာတဲ့အချိန်မှာအဲဒီအနေနဲ့ဒီညီငယ်ညီလုံးစုံမှာတက်တက်ကြပါလာတာတွေ့ရပါတယ်။ပါလာတဲ့အပြင်ကိုမြမင်းအဖွဲ့တွေကို NC2 ကိုတိုက်တွန်းလာတာတွေ့ရပါတယ်။အဲဒီမှာတော့စဉ်းစားစရာဖြစ်တာကဒီမြမင်းအဖွဲ့တွေက NCA နဲ့ပတ်သက်လို့အဲတော့အရင်ပွားဝေရပြဿနာတစ်ခုဖြစ်ပြင်းမစစ်ပြင်းဖို့လိုအပ်တယ်လို့ပြောနေတဲ့အချိန်မှာတက္ကသိုလ် NC2 ပြောတာဟာ NCA မှန်ပြီးတော့ NCA ဒီအစပြုချက်ဖြစ်ပြီဆိုတော့ကိုယ်ဝီရကကိုရမှုတွေတော့ရှိပါလိမ့်မယ်။ဒါနဲ့အဲ့ဒါလို့တိုက်တွန်းနေတဲ့အချိန်မှာပဲ2018နဲ့မှာ FNPCC ဆိုပြီးတော့မြေပတ်ကူပေါ်လာတယ်။ဒီဖွဲ့ကလည်း NC လမ်းကြောင်းလည်းမသွားဘူးလို့ပြောလိုက်တဲ့အခါမှာအစိုးရနဲ့ဒီငွေဖွဲ့တွေကမှဆက်သွယ်မှုကတဖြည်းဖြည်းတောက်လာ။အဲ့ဒီအချိန်မှာရုပ်ကဲတွန်းတွန်းတိုက်တိုက်ပေါင်းမှုကအိုးပြီးတော့အဲပေါင်းပတ်သက်လာတယ်လို့ထင်ပါတယ်။အဲ့ဒါဒုတိယကြိမ်ညီလာခံမှာလည်းပဲငွေဖွဲ့တွေကိုကျွန်တော်ညီလာခံရအောင်တိုက်တွန်းတွန့်ပူလာတယ်အခုတတိယအကြိမ်မှာလည်းတွန့်ပူလာတာတွေ့ရတယ်အဲဒါတရုတ်ကစစ်စစ်ညီမင်းကြီးလို့ပြောလို့ရတယ်ဒါပေမဲ့ဒုတိယအကြိမ်ပင်လုံညီလာခံမှာအကျိုးအမြတ်တိတ်မရှိဘူးနဲ့တတိယအကြိမ်ပင်လုံညီလာခံပြီးမှတော့အဲကောင်းမွန်တဲ့အကျိုးဆက်တွေထွက်လာလိမ့်မယ်လို့ညွှန်လင်းရတဲ့အခြေအနေတွေတွေ့ရပါတယ်အဲ့တော့တရုတ်ကဒီလိုပါဝင်ပတ်သက်မှုဟာအများကြီးရင်းရင်းရေးတွေသူ့ရဲ့စွမ်းဆောင်မှုတက်တက်တော့မဟုတ်ပါဘူးတရုတ်ကပါဝင်ပတ်သက်မှုဟာ OVOR လို့ခေါ်တဲ့ဒီကျွန်တော်တို့ဒီတရုတ်ကဒီစီဝါရမြန်မာကျဘာဒီဉာဏ်ဇာတ်ကိုဖြတ်တန်းတဲ့အခါမှာဒီရဲ့တွေ့ OVO ကယူပန်းကျတဲ့ဘာဒီမြက်ဆက်တစ်ချက်ပြည်ရင်အကြံရေးအတွက်တွေ့မြန်မာလုံဆောင်ကျလို့ကျွန်တော်တို့ယူဆပါတယ်။ဘာလဲဒီတွေ့ရဲ့ယူမန်းကျကဘာဒီငြိမ်းယူလာကျကကတော့လောလောဆယ်မှာအဝေကြကြဖြစ်နေပါတယ်။ဒါပေမဲ့လက်တွေ့လုံဆောင်တဲ့နေရာမှာတော့အခက်အခဲနဲ့အကန့်အသတ်တွေတော့ရှိနေတယ်မှာ
။ဟုတ်ကဲ့ကျွန်တော်အဲ့ဒီကိစ္စကလည်းတချို့မေးချင်ပါတယ်ခင်ဗျာ။ဥမောင်ဆိုပဲဆက်မေးချင်ပါတယ်။တရုတ်နိုင်ငံကခုလိုမျိုးတိတိကျကျနဲ့ဘာတို့ရောဒီတမရဘက်ကလည်းသူတို့ဖိအားပေးတယ်တွစ်ဆုံတယ်အစိုးရနဲ့လည်းတွစ်ဆုံတယ်မြောက်ပိုင်းမဟာမိတ်တွေကလည်းဇိုဒီယာဖိအားပေးတယ်လို့ကျွန်တော်သိရပါခင်ဗျာ။ဒီအချိန်တွေကဘလောက်ထိတရုတ်နိုင်ငံကိုယ်နဲ့ကဒီဖွဲ့စည်းရေးပေါ်မှာဩဇာပေးအောင်မှုဘလောက်ရှိနေလဲခင်ဗျာ။တကယ်ပဲညီမြောက်ညီအတွက်တိရောက်ဖြစ်နိုင်ပါမလား။
ကဒီအဖွဲ့အစည်းတွေကိုဩဇာတက်ရောက်တယ်ဆိုရင်ဘိုင်းဟာကျွန်တော်ပြောမယ်ဆိုရင်ကျွန်တော်မြောက်ပိုင်းကလက်နက်ငယ်ခွဲရင်းနဲ့ပြောရင်တော့မြောက်ပိုင်းလက်နက်ငယ်ခွဲအားလုံးဒီကျွန်တော်ဟိုကချင်ပြည်နယ်ကနေပြီးတော့ဟိုကျွန်တော်မဲခေါင်မြစ်ထိပေါ့နော်စေုံနယ်စပ်တစ်လျှောက်လုံးမှာရှိနေတဲ့အတွက်ကြောင့်မလို့ဒီပြုတ်နယ်တွေကိုအသုံးပြုနေရတဲ့အဖွဲ့အစည်းတွေဖြစ်နေတဲ့အတွက်ကြောင့်မလို့စေုံနယ်နဲ့ကျွန်တော်အနည်းငယ်ပတ်သက်မှုရှိတယ်လို့ပြောလို့ရပါတယ် အဲကျွန်တော်ဗမာပြည်အစိုးရနဲ့တောင်းတော့ဖို့ပြောရင်လည်းပဲဒီနေ့ရခိုင်ညဝိုင်းပြဿနာနဲ့ပတ်သက်ပြီးတော့နိုင်ငံတကာနဲ့ရင်ဆိုင်နေရတဲ့အခါမှာဥရောပကလူညီကောင်စီမှာကျွန်တော်တို့ဒီဗီဒီယိုမဲအတည်ုံမှာရှိနေတာဖြစ်တာ哦အဲ့တော့ဒီနှစ်ခုစလုံးတွေ့တရုတ်ကတော့နှစ်ခုစလုံးကိုကန်ကျွယ်လို့ရတဲ့အချက်လည်းတော့ရှိတယ်ဒါနဲ့တရုတ်ကဒီလိုကန်ကျွယ်ဖြည့်ဆည်းမှုပါလဲပဲဒီရောအစိုးရနဲ့တမန်တော်တွေ့ပဲဖြစ်ဖြစ်တန်ခါလက်နဲ့ကန်နေတွေ့ပဲဖြစ်ဖြစ်အကျိုးရှိတဲ့အခြေအနေဖြစ်မှာသာလျှင်အဝင်ကွယ်ကြဖြစ်လိမ့်မယ်လို့ကျွန်တော်တို့အဲ့လိုယူဆပါတယ
်ဟုတ်ကဲ့ခင်ဗျာဥပမာဆိုဒီလိုက်ပေါ်မှာခဏနေပြပေါ့ခင်ဗျာဒေါက်တာပင်နိုင်ရှင်ရဲ့ကုနေထွန်းနိုင်ကိုကျွန်တော်ညွှန်ပြပါတယ်ကုနေထွန်းနိုင်ကြားပါလားခင်ဗျာ
ဟု
တ်ကဲ့ခုနကကုနေဦးမောင်ဆိုဆွေးနွေးသွားတယ်ကုနေထွန်းနိုင်ကြားမိပါပါသူကတော့လက်ရှိလက်တော်ကာလမှာတော့ဒုံတရားကျူးတော့ဖြစ်နိုင်တယ်ပေါ့နော်ကုနေထွန်းနိုင်ကတော့လက်ရှိတရုတ်နိုင်ငံဒလောက်ထိတကယ်ဝင်ဝင်နဲ့မြန်မာပြည်လုံငန်းစင်မှာပတ်သက်လာတာနဲ့ပတ်သက်ပြီးတော့အစိုးပြစ်ပေါ့ဘလို့များတုံ့တက်မိပါလဲ
ဆိုတော့ကျွန်တော်တို့မြင်တာကတော့ဘာလို့ဒီတရုတ်ရဲ့အနေအထားကိုကျွန်တော်အချင်းချင်းပြောရင်တော့ကသူအစင်တစားကျွန်တော်တို့ကျင့်သုံးလာတဲ့ကျွဲထရက်ပေါ့နော်နှစ်ခွဆက်ဆံရေးပုံစံမျိုးကိုအလွေတန်းဒီတုံးလာတယ်အခုလည်းအဲ့ဒီပုံစံအတိုင်းနဲ့တုံးတယ်လို့ပဲကျွန်တော်တို့ယူဆတယ်ဟိုတိတ်ကြီးမှတော့ဟိုပြုတ်ပြင်းနေတဲ့ဒီကုန်းတော်ပြုတ်ပြောင်းလဲတဲ့ပုံစံမျိုးတော့မရှိဘူးခုတော့ကလာဒီကွန်ဂျီတက်ပါတီနဲ့ဆက်ဆံရေးအဆောင်ဒီကဲနောက်ပိုင်းတော့ပိုင်းဆွဲရေးဆက်ဆံရေးကိစ္စပေါ့နော်နောက်ဆုံးဒီအပြင်ပိုင်းမှာဆိုရင်လည်းဒါအစိုးရကိုဆက်ဆံတယ်ပြီးနောက်အစိုးရနဲ့ဆက်ဆံလို့မရဘူးဆိုရင်ဒီဆက်ဆံပြင်းတဲ့လူကိုပါတီကြီးဆက်ဆံတယ်ဆိုတဲ့ပုံစံမျိုးတွေနဲ့သူပုံပေါ်ပြီးတော့မှဆက်ဆံလာတာရှိတယ်ပေါ့အဲ့တော့ဒီအခုရင်းချိုင်းပါလို့ဒီပုံစံအတိုင်းပဲပါလာတယ်အဲပို့ပြီးတော့မှသူပုံကြီးတက်တက်ကြွဖြစ်လာတယ်ဒီခါဆိုအရန်တီးလာတယ်ထူးချမ်းမှန်ဆိုတဲ့လည်းဆေလွတ်တယ်နောက်အဲလက်ရှိမှာဆိုရင်လည်းပင်လုံနေထောက်ကြည့်တယ်လို့ဒီပင်မညီလာခံကြီးကအဲအားရစရာမကောင်းမိမဲ့လို့ဒီဘေးရက်ဆွေးတွေ့ပွဲတွေကအထူးတန်းကြီးရှိတယ်ဆိုတော့အဲအားရစရာရှိတယ်ဆိုတော့အတန်လေးလည်းထွက်လာတဲ့အခါကျတော့သူ့အမိနဲ့ပို့ပြီးတော့အားဆိုင်လောက်ဆောင်နေတယ်လို့မြင်ရတယ်ဒါပေမဲ့ဒီဟာကိုသူဘာကြောင့်လုပ်တယ်လဲပေါ့နော်အခုမှဆရာဦးမောင်ကပြောလာတယ်မှာတော့ပါပါတယ်ဒီဒီရောင်းတစ်ခုလမ်းကြောင်းတင်တာဒီဘက်ကစီဝါရေးဇင်းပြားကိစ္စကိုကျွန်တော်ကတော့အဲ့ဒါတက်ဟိုဒီနေ့လို့ပို့ပြီးတော့တွေးကြည့်တယ်ဒီတကယ်တမ်းကဒီရောင်းတစ်ခုလမ်းကြောင်းတစ်ခုကိုစီဝါရေးဇင်းပြားကိစ္စလို့ဆိုတာကဒီစပိုင်လာပေါ့ဒီဖြတ်မြင်းလုံးနဲ့လို့မရှိဘူးလောလောဆယ်အနေထားရတာအစိုးရလုပ်ရဆိုလည်းလုပ်လို့ရတယ်စစ်တပ်ကလုပ်ရဆိုလည်းလုပ်လို့ရတယ်တန်တာလက်နက်ဆိုင်တွေဆိုတာလည်းကျူကျူနေလို့ပြောရတယ်ဟုတ်ဒီဗီဒီယိုရှင်းရှင်းပြောရဆိုပြောမယ်ဆိုရင်လည်းသူလက်ရှိလုပ်နေတဲ့ချင်းတန်းတွေကဘယ်လိုပဲဥတည်နေတယ်လဲဆိုတော့ဒီမှာကြည့်တဲ့မှာရှိရဲ့အားစုတွေအားလုံးကိုသူကဩဘာလမ်းမမှုရှိရဲ့သူ့ကိုပြီးခေါ်ရမယ်ဆိုရဲ့ပုံစံမျိုးကိုပဲတွားနေတယ်လို့ကျွန်တော်တော့မြင်တယ်ဒီပုံစံမျိုးဒီရောပဲကျွန်တော်တို့အစိုးရအဖြစ်ဘယ်လောက်ကြည့်ဖြစ်လာနိုင်လဲဆိုတော့ကြည့်စောင့်ကြည့်ရမှာပေါ့လေကျွန်တော်ဒီတိုင်းကတော့ဒီလောက်ပဲဟုတ်ကဲ့ကျွန်တော်ပြော
ကျွန်တော်အဲ့တန်တဲ့ပတ်သက်လို့တစ်ဆင်းမိကြပါတယ်ပြောမယ်ဆိုရင်အင်မြောက်အင်ကြီးတရုတ်နိုင်ငံကယင်းစစ်စုကာလတစ်လျှောက်လုံးမှာနိုင်ငံတကာကသူ့ကိုပိတ်ဆို့ထားတဲ့ခါကျမှဆက်ဆံတာတရုတ်နိုင်ငံကပဲရှိတဲ့ခါကျတော့တော်လေးမှုကူခဲ့ရတယ်ဒါပေမဲ့အခုချိန်ဒီမှာလည်းပြောမယ်ဆိုရင်မြန်မာညီညာရေးမှာမြောက်ပိုင်းဖွဲ့တွေကအဓိကကြောက်လို့ဖြစ်လာတယ်ပြောမယ်ဆိုရင်တော့မြောက်ပိုင်းဖွဲ့တွေနဲ့ပတ်သက်လို့လည်းတရုတ်ကအင်ကြီးချင်းနေစည်းချင်းကတ်နေတဲ့ခါကျတော့တော်လေးဩဇာပြောင်းမဲ့သဘောလေးရှိပါတယ်အဲ့တော့ဘာပဲပြောပြောသူ့မှာဒီအခြေအနေကိုကင်ပြီးတော့မြန်မာနိုင်ငံကြီးလုံငန်းမှာဝင်လာတယ်ဆိုတဲ့အခါကျမှတရုတ်နိုင်ငံပေါ်မြန်မာနိုင်ငံနေနဲ့ဆက်ပြီးတော့မှီခိုနေရမယ်မှီနေရမယ်အနေထားမျိုးတွေရောဆက်ကြုံလာနိုင်ပါလား
ဆက်ဒီနေရာမှာလည်းကျွန်တော်တို့တမိုင်းကိုပြန်ကြည့်ဦးလိုရင်းလက်ထပ်ပေါ်တော့ဦးလိုရင်းလက်ထပ်ကတော့တရုတ်ကိုခရီးဆက်ပြီးဒိဋ္ဌာရီဆက်ဆံတဲ့ပုံရှိတယ်ဒါနဲ့ဖြစ်ဆောင်ွက်ရှိတဲ့ရှင်နောက်ပိုင်းကျတော့တရုတ်ပေါ်မှာလုံးလုံးမှီကိုအားထားပါတယ်အဲ့ဒီတော့အဲ့တော့လည်းတတိယဆက်ဆံတဲ့အနေအထားမျိုးလေးရှိတယ်။နောက်ဆုံးဒီ2020နောက်ပိုင်းသူရင်ကြောင်းလေးဖြစ်စဉ်ကိုကျွန်တော်တို့ကပြန်ကြည့်မယ်ဆိုရင်တော့မဟုတ်ဘူး။စိန်ရုပ်ကိုမြို့သူအားထားနေရတဲ့ဒေတာကနေရုံးချက်နိုင်အောင်ကြိုးစားတဲ့အစိတ်အပိုင်းတစ်ခုလည်းပါဝင်နေတယ်။ဆိုအခုလက်ရှိအခြေအနေကတော့အဲ့ဒါနဲ့ကြောင်းပြန်ပြန်ဖြစ်သွားပြီးတော့မှဥပမာမြန်မာနိုင်ငံနဲ့ပတ်သက်နေတဲ့အားလုံးဆက်ကြတခုရှိတာကရခိုင်ကိစ္စကြီးကကျွန်တော်တို့ကအရင်ကြီးကြီးလာတဲ့ issue ဖြစ်ဖြစ်လာတယ်။ကျွန်တော်ကုလသမဂ္ဂလည်းရင်းကောင်စီနဲ့ဒီလိုအနာအဲမတူကလည်းပိုင်ထားတဲ့တရုတ်ကိုအဲ့ဒီပုံကလည်းအလိုနဲ့သွားပြီးတော့မြှူနေရဖြစ်တဲ့အချိန်မှာပဲနောက်ထပ်ပြည်သူပြည်ထောင်တာတခုဖြစ်တဲ့မြောက်ပိုင်းကြီးကိုဒီမြောက်ပိုင်းကြီးထဲအရေးမှာလည်းတရုတ်ကိုပဲသွားပြီးတော့မှတရုတ်ကလည်းဒါကိုအချိန်ကြီးဒီအချိန်မျိုးကိုသူကအဲလက်တွေ့တကအုပ်ကိုအတုံးချပြီးတော့မှဒါဝင်လာတဲ့တဘောပေါ့ဆိုတော့ကဘယ်တော့ရှင်းလို့နိုင်မလဲဆိုတာကတော့အကောင်ကရှင်းနေပုံပါပဲကျွန်တော်တို့မူတည်တယ်ကျွန်တော်တို့ပြည်ရင်းအတိုင်းအတိုင်းရှင်းနေပါမူတည်တော့အခုလောလောဆယ်ကတော့တရုတ်ကတော့တွန်းတယ်ဆိုတော့နောက်ဆုံးအဲကျွန်တော်တို့ပြောနေစင်တော့ NCA ကိုလောကအစီအပြင်ပလမ်းကြောင်းတစ်ခုကိုစဉ်းစားနေရတာကနေအခုလောပိုင်းအဖွဲ့တွေက NCA အဲ လမ်းကြောင်းလေးကိုလမ်းကြောင်းကိုပါမြန်လေးတင်ကြည့်တဲ့သဘောမျိုးလေးကြီးပြောလာတွေ့ရတဲ့အခါကျတော့တွေ့ရတာကဘယ်လောက်ထိအဲတရုတ်ကဘယ်လောက်ထိသွားမှုနိုင်တယ်လဲဘယ်လောက်ထိတွန်းအားပေးနိုင်တယ်လဲတော့တေချာတာကတော့ဒီလေးမှာရှိနေတဲ့ဒူတွေကအတိုင်းအတာလက်မှတ်ကြရင်တရုတ်ကဘယ်လိုပဲကြီးထန်ကြီးဆိုသူတို့ကဒီလေးမှာပဲရှိနေတဲ့ဒူတွေဖြစ်တဲ့အတွက်ကြောင့်ဒီလေးနဲ့ပဲဆက်ဆံတဲ့ဒူတွေဖြစ်တဲ့အတွက်ကြောင့်ဒီလေးကဒူတွေကိုယ်တိုင်ကစိတ်လိုလက်ရဖြစ်လာတာလည်းသူကြီးတို့ကတက်ရောက်မှုရှိနေတယ်လို့ရှင်းတယ်တရုတ်ရဲ့ယူရဲ့ချက်ကတော့ကျွန်တော်အစောပိုင်းကပြောတယ်လို့လည်းအစိဖွဲ့တဲ့အစိဖွဲ့တိုင်းကသူ့အပေါ်မှာနှိမ့်ဖွင့်နေသေးတယ်သူ့အပေါ်မှာအာသာကြီးကြီးနဲ့အဲ့ဒီအလေထားလဲအခုချိန်မှာဖြစ်နေပြီသူရဲ့ဩဇာကလည်းအရင်စိတ်ဆိုးရလက်ထက်နေတော့မတူပါဘူးဒီချိန်မှာတိရုပ်မကောင်းကြောင်းပြောဖို့ပြောရတယ်ဆိုတော့အတော်လေးပါပြီဆိုတဲ့အခါကျတော့သူရဲ့ဩဇာအာဏာကတော့သူအရင်ဆိုးရလက်ထက်ဒီမြန်မာပြည်မှာပို့ပြီးတော့တက်ရောက်မှုရှိနေတယ်နိုင်ငံရေးရဩဇာအာဏာမှာတက်ရောက်မှုရှိနေတယ်လို့ကျွန်တော်မြင်တယ်သူကလည်းဒီအချိန်မျိုးပဲသဘောကျတယ်ဒီအချိန်မျိုးပဲလူချင်းတယ်လို့ယူဆတယ်အဲ့ဒီအချိန်လေးဒီတိုင်းကိုဆက်ရှောက်နေလို့ကျွန်တော်မြင်ပါတယ်
ဒီလက်ရှိမြန်မာစစ်တပ်ပေါ်မြန်မာတပ်မတော်နဲ့ပတ်သက်လို့ကရောသူနားချနိုင်မလို့ထင်ပါလားခင်ဗျဒီငင်းငင်းနဲ့ပတ်သက်လို့ပဲဒီ
ဆိုကျွန်တော်အမြင်ပေါ့ကျွန်တော်တခြားကျွန်တော်ပြောလို့မရတဲ့အခန်းကဏ္ဍတွေရှိပါတယ်အဲ့ဒီအခန်းကဏ္ဍတွေနေထားရဆိုရင်တပ်မတော်ကလည်းတရုတ်ကိုကျွန်တော်ထင်တယ်ဟိုဆက်ပြီးတော့ဒီလိုတတိအနေထားနဲ့တော့ဆက်ဆံလိမ့်မယ်အဲ့ဒီအတွက်ကြောင့်မို့လို့နားချနိုင်မလားဆိုတာကတော့ကျွန်တော်လည်းရန်လို့ပြီးတော့လေယုံကြည်နိုင်ပါဘူးဗျ။ဟိုတရုတ်ကိုအပြေဝနားချနိုင်လားဆိုတဲ့ကိစ္စပေါ့နော်။တရုတ်ကပဲအဲအစိုးရကိုအပြေဝနားချနိုင်မှာတရုတ်ကတက်မလို့အပြေဝနားချနိုင်လားဆိုတဲ့လေကုန်းကြီးအတွက်ဆိုရင်တော့ကျွန်တော်အနေနဲ့ရန်တုံးပြည်ဒီဟာဖြစ်နိုင်လိမ့်မယ်လို့တော့ကျွန်တော်ယူဆပါဘူးဗျ
။ဟုတ်ကဲ့ခင်ဗျာ။ကုမမောင်စိုးကကုနေထုံးနိုင်ကိုလီလိုက်ပေါ်မှာခဏနေပြောအောင်ခင်ဗျာ။ကျွန်တော်တို့ရှိနေချိုးဖိတ်ခေါ်ချင်ပါတယ်။ကျွန်တော်ပြောလို့ကုလွန်းဆောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ကုလွန်းဆောင်ကလက်ရှိကချင်းငင်းငယ်ရေးဆိုရှာမှုကော်မတီမှာလည်းပါတယ်။လက်ရှိကချင်းငင်းမှာဖြစ်နေတဲ့စစ်ပွဲနဲ့ပတ်သက်လို့ညီငယ်လေးတို့ရှာနေသူတူလည်းဖြစ်ပါတယ်ခင်ဗျာအဲ့တော့ကုလွန်ဆောင်ကိုကျွန်တော်ကကုလွန်ဆောင်အမည်မပြောခင်မင်းမျက်နှာမလုပ်ခင်ကျွန်တော်ကုလွန်ဆောင်အမည်အရင်လုံးမေးချင်ပါတယ်တရုတ်နိုင်ငံကအခုလိုမျိုးမြောက်ပိုင်းကိစ္စတွေမှာဂျာဝင်တန်ညိနိုင်လာတဲ့ကိစ္စနဲ့ပတ်သက်လို့ကုလွန်ဆောင်ဘယ်လိုများမြင်ပါလဲခင်ဗျာ
ဟုတ်ကဲ့ဒါကတော့တစ်ခါကျွန်တော်တို့ဒီတချင်တိုင်းတားတယောက်အနေနဲ့ကျွန်တော်တို့ဒါလည်းလည်းမဲ့ကျွန်တော်တို့ကြိုးဆိုပါတယ်ဒီဒီမှာကလည်းကျွန်တော်တို့မြန်မာပြည်ငင်းချမ်းရေးဒီဆောင်မဖြစ်စုံပေါ်မှာတက်တက်ချွတ်ချွတ်နဲ့ကျွန်တော်ပါဝင်လာတာဒါဖြစ်တင်တာစာပြီးတော့မှကျွန်တော်တို့မြင်ရပါတယ်။ဒါမှလည်းတစ်ခါကပြောမှရှိရင်ဒါကစေတနာအမှန်နဲ့ဖြစ်စေခြင်းတဲ့ဒီမေတ္တာတဘောဆန္ဒနဲ့ဖြစ်တဲ့နဲ့တစ်ခါကခီအားပုံတန်းနဲ့လုပ်နေတယ်လို့ကျွန်တော်တို့အဲ့လိုမြင်ရပါတယ်။ဒါဖြစ်လို့လည်းရှိရင်ကျွန်တော်တို့ဒီဇွန်လ9ရက်နေ့မှာကျွန်တော်တို့ဒီအခုတရုတ်တန်နမအောင်လေးနဲ့ကျွန်တော်တို့သူတို့ဒီရန်ကုန်စံလုံးမှာကျွန်တော်တို့တွားပြေဆုံးတဲ့အချိန်မှာသူကကျွန်တော်တို့ဒီကချင်းလူငယ်တွေကို MCA ထိုးရမယ် MC ခင်ဗျားတို့ကချင်းလူ MCA ထိုးရမယ်ဆိုပြီးဒီ MCA ထိုးဖို့ပဲတိုက်တွန်းတဲ့ပုံစံပါမျိုးကျွန်တော်တို့မြင်နေရတယ်ဆိုတော့တစ်ခါတည်းအတန်ကြည့်နေဆိုရင်ကတော့ဒီတရုတ်နိုင်ငံရဲ့ကျွန်တော်တို့ဒီမြန်မာပြည်ရဲ့နှင်းချမ်းရေးအခန်းကဏ္ဍမှာအင်မတန်အရေးကြီးတယ်လို့ကျွန်တော်တို့ဒါကျွန်တော်တို့လည်းမှတ်ယူပါတယ်ယုံရဲယုံကြည်ပါတယ်ဒီတရုတ်နိုင်ငံနဲ့ဒီတစ်ခါတည်းပါဝင်တာကိုလည်းကျွန်တော်အများကြီးကျေးဇူးတင်တယ်ဒါမှလည်းအခုတရုတ်နိုင်ငံအနေနဲ့ကျွန်တော်တို့အခုသူ့ရဲ့ဒီမြန်မာပြည်ရဲ့အထူးသဖြင့်ကျွန်တော်တို့ကချင်ပြည်နယ်မှာစစ်ပွဲတွေဆက်တိုက်ဆက်မတော်ဘက်ကနေပြင်ထန်တဲ့ထိုးစစ်ဆင်မှုတွေဖြစ်နေတဲ့အခြေအတော်တွေမှာကျွန်တော်တို့ဒီစီးပွားရေးဆိုင်ရာကျွန်တော်တို့ investment တွေဒီသမှုဆောင်ရည်စင်းအားယူနေတဲ့အတော်တွေမှာစစ်မှုဆောင်စီတန်တင်ဧက5000ကိုဒေတာကန်ဒီနဲ့စီးနေတန်တင်မှုမရှိတဲ့နဲ့ဒီဒီတရုတ်အစိုးရနဲ့ကျွန်တော်တို့ဒီမြန်မာပြည်အစိုးရနဲ့ MOU ထိုးတဲ့ကိစ္စတွေဒီကျွန်တော်တို့ဒီကချင်ပြည်နယ်မြစ်ကြီးနားမြို့မှာတရုတ်မြန်မာဆက်ဆံရေးရုံးတွေကိုကျွန်တော်တို့ဒေတာခံခေါင်းဆောင်တွေနဲ့ဘာမှရှင်းလင်းမှုမရှိတဲ့နဲ့နေပြည်တော်ဘ ਹੁ အစိုးရနဲ့ပဲရှင်းလင်းပြီးမှတရုတ်မြန်မာဆက်ဆံရေးနဲ့ဆက်ဆံရေးကျွန်တော်တို့တန်ဒီရုံးပုံစံနဲ့ကျွန်တော်ဖွင့်တဲ့ဟာတွေဒီကျွန်တော်တို့ဒီဒေတာခံတွေရဲ့လူခွင့်ရေးကတနာတွေကိုကျွန်တော်တို့တုံ့ပြန်မှုတွေစုံပြကျွန်တော်တို့မရှိတဲ့နဲ့ကျွန်တော်တို့ဒီစစ်တဲ့နေရာကိုလည်းကျွန်တော်ပြန်ကြည့်နေဆိုရင်အထူးသဖြင့်ကျွန်တော်ဒီတရုတ်နိုင်ငံနဲ့ဆက်ဆက်တဲ့မြန်ဆက်ဆက်ဆက်တဲ့တရုတ်အားမိုင်ဒီမှာပဲရှိဖြစ်တဲ့အချိန်မှာပဲအယုတ်တန်ရင်းတက်ကနေဒုံပြတုံ့ပြန်မှုရှိတယ်နဲ့ကျွန်တော်တို့တခြားကျွန်တော်တို့အခြားဒေသတွေမှာကျွန်တော်တို့ကြည့်နေဒါမှမဟုတ်ဒါကအနားပြားမှာဆက်မတော်ဘက်ကနေထိုးစစ်ဆင်မှုတခြားတွေရှိလာတဲ့အချိန်မှာသူ့ဘက်ကနေတစုံတရာပြုစုမှုတွေမရှိတာတော့ကျွန်တော်တို့တော်တော်လေးဝမ်းမြင်မိပါတယ်။ဒါကြောင့်ဒီကျွန်တော်တို့မြန်မာပြည်ရဲ့လက်ရှိရင်းဆိုင်ရေးပေါ်မှာမြန်မာတပ်မတော်ရဲ့အခန့်ကဏ္ဍဟာအင်မတန်အရေးပါပါတယ်။ဆိုတော့တရုတ်နိုင်ငံနဲ့ကျွန်တော်တို့ဒီမြန်မာပြည်ရဲ့ခုနဆရာတို့ဆွေးနွေးတဲ့မျိုးကျွန်တော်တို့တရုတ်နိုင်ငံကတော့အတိုင်းအတာတစ်ခုအကြည့်ကျွန်တော်တို့မြန်မာတပ်မတော်ကိုတော့လည်းကောင်းမြန်မာပြည်အစိုးရကိုတော့လည်းကောင်းအတိုင်းအတာနဲ့ကံပြီးတော့အတိုင်းအတာတစ်ခုအကြည့်သူ့ဘက်ကနေတူဟာပေးနိုင်လို့ကျွန်တော်တို့ 啊認識到的那張目前是可能因為在上目的嘛比如以收入安寧呢我們累累累累差不嘛我們的 data 看大英家地區的阿羅不包包圍內呢安寧差的過來的我們的認識的那麼多收入大英家的那感覺家庭嘛我們的收入安寧的那麼多安寧的那麼多安寧的那麼多安寧的那麼多安寧的那麼多安寧的那麼多安寧的那麼多安寧的那麼多安寧的那麼多安寧的这些问题是比如的阿罗不方法为难的您看一些经过不令人打听打的阿罗就能够不令打的然后这些呢阿曼呢阿罗inclusive 这样的就能够反击别人应该都不一样定过我们都就能够按照你你你把的
OK 就能够说你顾顾毛叔也都没这么的顾那苗班破译呢不得了吧呗苗班破译顾丢掉你比如这种的啊 PRP 比如 NCA 那么偷看的那这个你们能够在这里的你们能够在这里的人生不会漏的时候就不敢你们的路途打的路途也就能够在这里的地区就能够在这里的那这个那些你要把你破译的人生能够在这里的人生能够在这里的人生能够在这里的人生能够在这里的人生能够在这里的人生能够在这里的人生能够在这
Hello?
Hello? Okay, good morning. 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 Okay,
good morning. Okay, good morning. Okay, good morning. Okay, good morning. Okay, good morning. Okay, good morning. Okay, good morning. Okay, good morning. Okay, good morning. Okay, good morning. Okay, good morning. Okay, good morning. Okay, good morning. Okay, good morning. Okay, good morning. Okay, good morning. Okay, good morning. Okay, good morning. Okay, good morning. Okay,你那外汇啊，你那一种啊，这个东拿的，但是从东拿的说，那不得了，那外汇里都变木瓜来呗，比如比如那钢筋的，什么东西吧？啊，除了那个，但是从那不得了，外都变木，但是这些都变木说，这边的话就对呀吧嘛，便宜都变木，但是外汇保证我弟弟都变木的对呀嘛吧？哎呦，金龙路啊！现在我在外站就是在这库尔了第二年呢你不能在这嘛这不会你们平时以前的这叫什么第一年以前的这叫什么都是欧洲啊就是说这个是不是那第一年以前的这叫什么都不都是这些的所以把这些青年就慢慢的按理都在比较这些新的地要不要会的那看那些呢他们来说那看那些呢就看你就罗没路开嘛的我的他在都不啦他们的 PRP 也是啊你说跟我们要不要去新来那没路开嘛的
OK 其实我想知道多少钱要住在你来我要你的话我三毛我三毛是你路要来明年你明年路要来我帮我去
你
来你来
OK 第一我要说的那个单子的后半的因为我老妈欧洲的比我比的嘛第一我也要去的那我比的嘛是第一第一比的嘛这个班里嘛是要发的公立的发的我说单子吧六年度吧对吧六年度都要交款的嘛那如果这个第三的这几个嘛嘞啊那我就无论的汤放我的嘛嘞他现在的买菜家嘛而且这边就带头比较挖着要放下去还嘛来西之后啊挖着他就来西做冰的吧我的年龄没几个来到了没几个人了第二个他叫做的挖着他叫做的共同来加吧然后啊你在这里那么细的山我要带头的后来了之后也看今天晚上细的啊我跟人家说我刚刚离开我啊之后他说了先一个就能开来的这个阿拉我比阿拉 UM 啊阿拉就能给顾了这么干嘛就比如阿拉都没阿拉我第一天第一天帮我的人在里面第一天阿公比都在来是吧那样嘛对这个就能拉我心的阿拉我一年的在来是的就把来是的阿都在搞都在来我的欧车路吧了是 OK 我的老板也
不 OK 我的某机子我看他说做新调研你吃饱了看这种过年突然有外地丢那发的路的库里没没吃饱了看但是你们那个过年个过年突然找到了什么明年一样吧这种的啊我是西南那应该出来的不过找到了对吧看哦那些那些 NRD 苏亚也丢那个那发的路十三户那发的路啊不留名都没吃饱了
所以第二个比较的高了我之前就这个边境 ွေ့နိုင်တယ်နောက်တစ်ခုကနိုင်ငံတော်အစိုးရရဲ့ဒီတွားနေတဲ့ခီးတွေဒီအစိုးရအရာရှိတွေတွားနေတဲ့ခီးတွေကြည့်လိုက်ရင်ဒီတရုတ်နဲ့တော်တော်ကြီးကအထူးဖြင့်ဒီနိုင်ငံတကာအမျိုးနွယ်ဆောင်ရေးဆိုင်မှုဆိုရင်တော့ပါဝင်ဆိုင်ရေးဆိုင်နဲ့ပတ်သက်လို့ပေါ့နော်ဒါအကျိုးကိုရတာအနေနဲ့နိုင်ငံရေးစီရင်ထပ်ပါလာတော့ဒီကမှာကျွန်တော်တို့နည်းနည်းလေးပြပြပြင်လာတော့ကိုနိုင်ငံရဲ့အချုပ်အခြာအနာပေါ့နော်ကျွန်တော်တို့အများအားဖြင့်ပြောလို့ရှိတဲ့ကိစ္စပါပဲဆိုတော့ဥပမာအပြင်ကျွန်တော်တို့ကဒီ JMC ကိုအထက်ကတူတိုက်ခတ်မှုရဲ့စတူအဆောင်ကြီးကော်မတီအဲ့ဒီမှာဆိုရင်ကျွန်တော်တို့ကဒီနိုင်ငံသားတွေအဲပေါင်းပတ်သက်မှုကိုဒါတက်မဘက်ကလည်းသဘောမကျဘူးကျန်တဲ့လူတွေကသဘောမကျတဲ့လူတွေရှိတယ်ပေါ့နော်အဲဒါပေမဲ့တိကျတာကြတော့ထုံးတဲ့တိုင်းသူကထုံးတဲ့တိုင်းနေပြီးတော့ကျွန်တော်တို့ဝန်းလာတယ်အဲဒီရပ်ပိုင်းဖွဲ့တွေသူလေးရင်းနဲ့ပဲသူဖြစ်နေတယ်နောက်ဆုံးဖိတ်စာအစားသူကသင်ပို့လာမျိုးပေါ့နော်ဆိုတော့ရောက်လာတယ်ဆင်းပြေးကြတယ်အဲ့ဒီကလည်းကျွန်တော်တို့ဘာဆုံးရှုံးတာကိုကျွန်တော်တို့တတိယလဲဆိုတော့မီဒီယာတွေသူဟိုဝင်ပြိတင်လိုက်တာတွေတမ်းပြလိုက်တာတွေရှိတယ်ဒါကမီဒီယာတစ်ခုဆုံးရှုံးသွားတယ်ဆိုတာတစ်ခုကျွန်တော်တို့ကြည့်ရတာနောက်တစ်ခုကဘယ်သူနဲ့တွေ့မှာလဲအဲဒီတွေ့ဘယ်သူနဲ့တွေ့မှာလဲဒီကိုယ်စလဲတွေပေါ့အမြောက်ပိုင်းကိုယ်စလဲတွေကဘယ်သူနဲ့တွေ့မှာလဲဘာလို့မှာလဲအကုန်လုံးကိုသူတို့ကသိချင်နေတယ်အဲတရင်အချက်လက်နေတယ်သူတို့ကပဲကန်ဆွဲထားတယ်ပေါ့နော်ဒီဟာကအဲကျွန်တော်တို့ဒီရွှေဆက်သွားမယ်ဆိုရင်ဒါတွေကအရင်တည်းကပြောနေကြတာတင်လာတယ်။ဒါမြပိုင်းအဖွဲ့ရည်နဲ့ဆိုရင်ဒီကြိုင်နဲ့ကောင်းကောင်းတူတွေ့နိုင်တဲ့အနေအထားမျိုးမရှိခဲ့ဘူး။အဲတရင်းကရှင်ရဲရည်လည်းသူမလုံနိုင်ခဲ့ဘူး။လုံမယ်ဆိုရင်မလုံနိုင်ခဲ့တာပေါ့နော်။အဲဒီအနေအထားလေးတွေကျွန်တော်တွေ့ရတယ်။ဒါနေပြီးတော့ဥပမာဟိုတယ်ဆိုလဲဒီဟိုဘာလဲဟိုတယ်ဒီကိန်းကျဲဟိုပိုင်းကလေးတစ်ခုလို့တော့ဖြစ်သွားတဲ့အနေအထားမျိုးလောက်ရှိတယ်။ဒါတွေကကျွန်တော်တစ်ခါတော့ပြန်ကြည့်ရင်တချို့ချာအနာနဲ့တွားပြီးတက်ဆိုင်နေတယ်ပေါ့နော်။ဆိုတော့ဒါတွေလည်းကျွန်တော်တို့ပြန်ထားဖို့လိုနေတယ်တကူကတော့ကျွန်တော်တို့တိုးတက်မှုရှိလာအဲတိုးတက်မှုဆောင်ကျင်းနိုင်ရင်တော့ကောင်းတယ်ဒါဆိုတစ်ဖက်မှာလည်းအဲ့ဒီတိုးတက်မှုကကျွန်တော်တို့အကျိုးစားအနာနဲ့လေရအောင်ဆိုရင်တော့ဒါကျွန်တော်တို့အတွက်စိတ်ညစ်ကောင်းတဲ့ကိစ္စဖြစ်လေကျွန်တော်မြင်ပါတယ်
ခင်ဗျာကျွန်တော်တို့ Daily Life စီစဉ်ချင်းလဲဆစ်တော့လို့ပါအဓိကပေါင်းဆွေးနွေးပြီးတယ်ဥမမောင်ဆူဦးနေထွန်းနိုင်နဲ့သွားရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ Daily Life စီစဉ်ကျွန်တော်တို့ဒီမှာပဲကျန်တာပြပါခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ်